ရှမ်းပြည်နယ်အတွင်းမှာတိုင်းဒေသနဲ့ကင်တပ်ဖွဲ့တွေအကြတိုက်ပွဲတွေဆက်ပြင်းထန်နေပြီးအင်္ဂါနေ့ကနမ်တူမြို့နယ်မန်လီကျေးရွာမှာတိုက်ပွဲထပ်ဖြစ်တာကြောင့်ဒေသခံပြည်သူ800လောက်တိဘောမြို့ကိုတင်းချောင်းနေရသလိုနေအိမ်တချို့လည်းမိလောင်ပျက်စီးခဲ့ရပါတယ်။ဒီချိန်ထဲမှာပဲကုတ်ခိုင်ဒေသမှာလည်းတိုက်ပွဲတွေရှိနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ
။ RCSS SSA တောင်ပိုင်းတပ်ကတစ်ဖက် SSPB SSA မြောက်ပိုင်းတပ်နဲ့ TNL တန်းပလောင်ပူပေါင်းတပ်တွေကတစ်ဖက်ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမလ28ရက်နေ့ကလေးကပန်လုံရွာနီးမှာစတင်ခဲ့ပြီးဒီလ6ရက်နေ့ကတော့နမ်မတူမြို့နယ်မန်လီကျေးရွာမှာတိုက်ပွဲထပ်ဖြစ်တာပါဒီတိုက်ပွဲဟာ RCSS တပ်ဖွဲ့တွေကမန်လီရွာမှာတက်ဆွဲပြီးတိုက်ခိုက်ခဲ့တာကြောင့်ဒေသခံရွာသားတွေတီဘောမြို့နယ်ကိုရွာလုံးကျွတ်ဒိမ့်ရှောင်နေရကြောင်းဒေသခံတူက VOE ကိုပြောပါတယ
်ပယ်နိုင်ခွဲနောက်ပိုင်းစဖြစ်တယ်စဖြစ်တော့ RCSS တွေကမန်လီကျေးရွာတွေဝင်ပြီးတော့ဒီရွာတွေရွာသားတွေပို့တယ်ဒီဘောကိုဆက်ဆံတာဒီမှာမနေကြနဲ့ပြောတယ်ပြောပြီးတော့5မိနစ်10မိနစ်လောက်ပဲအဲသူတို့ဖက်ကနေစပြီးတော့လက်နက်ကြီးပစ်တယ်စဖြစ်တော့ဒီရွာသူရွာသားတွေကဒီဘောကိုကြည့်တယ်လူကပြေးကြမိုးတီတော်မရောက်သေးဘူးအတန်လျာစတိုက်ဖြစ်သွားပြီစတိုက်စိုက်တာ၄နိုင်ကျော်ကျော်လောက်မှခဏနာသွားတယ်လို့သူကဒီရွာရွာသားကလုံးပြေးတယ်စွတ်စွတ်ပေါင်းမန်လီကတော့ချက်ပြေးပါလို့ရှိရလို့ရှိရ
တိုက်ပွဲတွင်မန်လီရွာကနေအိမ်၅လုံးမိလောင်ပျက်စီးခဲ့တယ်လို့မန်လီရွာအနီးတီဘောမြို့နယ်အဆက်ကမိုးတီနဲ့ကွန်ဆန့်လိတ်စတဲ့ရွာတွေကလည်းထွက်ပြေးတာတွေရှိတဲ့အကြောင်းနဲ့ဒီကနေ့မှာတော့တိုက်ပွဲဖြစ်တာမရှိကြောင်းပြောပါရယ်တီဘောမြို့နယ်စည်းမကြပရိုက်တာအဖွဲ့ကကိုမျိုးကတော့မန်လီရွာကနေတီဘောမြို့ကိုရောက်လာသူ900ကျော်လောက်ရှိပြီးမိုးတီရွာကနေမန်ကောင်းရွာကိုတင်းဆောင်သူ80လောက်ရှိကြောင်းပြောပါရယ်
အခုဒီဒီဘောမျိုးပေါ်မှာကျတော့မန်လီရွာရှောင်လာတာတော့900ကျော်ရှိမိုးတီကတော့မန်ကောင်းမှာ80လောက်ရှိတယ်လို့ပြောတယ်မန်ကောင်းကဘုံကြီးเจ้าမှာ80လောက်ရှိတယ်လို့ပြောတယ်မနေ့ကသူတို့ရဲရောက်ချင်းကစားရေးတောက်ရေးတွေတော့အဆင်ပြေတော့ကျွန်တော်စံစီစားဟင်းချက်ကြရတော့အကုန်လုပ်ပြီးသားတယ်အော်ဒီနေ့လည်းအလူရှင်တွေတချို့တွေလာလူကြတယ်လေဒီမျိုးပေါ်မှာဒီဒါပရိုက်တာဖွဲ့တွေရောပေါ့နော်အကုန်လုံးကဝိုင်းဝန်းပြီးတော့ကုန်ပြီးနေကြ
ပြီးကြရလ28ရက်နေ့ကနမ်မတူမျိုးနယ်ပန်လုံကြီးရွာမှာတိုက်ပွဲဆားဖြစ်ခဲ့တဲ့နောက်ပန်လုံရွာသားတွေဟာအနီးအနားကျေးရွာတွေနဲ့နမ်မတူမြို့ပေါ်ကိုလူ1200ကျော်လောက်တင်းရှောင်နေရပြီးဒီလ9ရက်နေ့မှာတော့ပန်လုံရွာကလူနေရေး28လုံးမိလောင်ပျက်စီးခဲ့ပါတယ်။ကြောင်မဲမြို့နယ်အတွင်းမှာလည်းတိုင်းဒေသတွေအကြဖြစ်တဲ့တိုက်ပွဲကြောင့်စစ်ပြေးဒုက္ခတွေအနည်းဆုံး600ကျော်လောက်ရှိနေတယ်လို့ဒေသတွင်းကူညီသူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကနမ်မတူဒီဘောနဲ့ကြောင်မဲမြို့နယ်အတွင်းမှာတိုင်းဒေသတပ်ဖွဲ့တွေအကြတိုက်ပွဲဖြစ်နေတယ်လို့ကုတ်ခိုင်ဒေသဘက်မှာလည်း KIA ကချင်းTNL တန်းပလောင်စတဲ့တပ်ဖွဲ့တွေနဲ့တပ်မတော်အကြောင်းတိုက်ပွဲတွေဖြစ်နေတဲ့တဲ့ရင်တွေလည်းထွက်နေပါတယ်။ KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးအောက်ခြေကတင်ပြလာတာမရှိကြောင်းနဲ့ကချင်ပြည်နယ်ဘက်မှာတော့စီးရီးတင်းမာတာတွေရှိနေကြောင်းပြောပါတယ်
။ဒီနေ့တော့တိုက်ပွဲဖြစ်တဲ့တဲ့ရင်တွေကျွန်တော်မကြားမိဘူးခင်ဗျာ။မနေ့ကတော့ဖြစ်ပါလေ။မြန်ကေရဲ့တိုက်ပွဲဆက်ကွန်ဘက်မှာဖြစ်နေတယ်ဒီကျွန်တော်တို့တပိုက်ဆိုင်ရာတရင်တွေတက်တာတော့မဟုတ်ဘူးဒီဆိုရှယ်မီဒီယာပြက်ကတည်းကကျွန်တော်ကြားရတာဖြစ်ပါတယ်အဲတမဟာလေးနေနေတဲ့တစ်ကွန်ဖီတမတော်ပြေတော့ကေရီရှိတဲ့ဘက်မှာသူ့နာလို့ခုခံတိုက်ပွဲဖြစ်တယ်ဆိုတဲ့တရင်ဖွဲ့ပါတယ်အဲ့လိုကြားပါတယ်ချီပီနေဘက်ကတရင်နဲ့ကျွန်တော်ခုတည်းချင်းမရဘူးဗျာတမတော်ဘက်ကတော့စီအားနေထူထားတယ်နောက်သူတို့တပ်ခန်းထဲမှာလည်းဒီလက်နက်တွေဒီအားတွေပြန်ဖြစ်ထားတယ်ဆိုတဲ့တရင်ကတော့တော်တော်များများထွက်ပါတယ်ဆိုတော့စီရီတီမာနေတဲ့အနေအထားတော့ရှိပါ
တယ် TNL ဘက်ကဆက်သွယ်တာမှာဆက်သွယ်မရခဲ့တယ်လို့တပ်မတော်ဘက်ကလည်းတိုက်ပွဲဖြစ်ပွားတဲ့တဲ့တွင်ထုတ်ပြန်ထားတာမရှိပါဘူးဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်စန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွဲတာနဲ့ပတ်သက်ပြီးဒိုင်းအန်သားလက်နက်ကိုင်အဖွဲ့တွေကကန့်ကွက်ခဲ့တယ်လို့အဲဒီလိုအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ကချင်ပြည်နယ်မှာ KIA နဲ့တပ်မတော်အကြားတိုက်ပွဲတွေပြန်ဖြစ်နေတာပါခင်ဗျာ
ရှမ်းပြည်နယ်တွင်တိုင်းအန်သားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုကိုကျော်ကျော်သိန်းကစူးစီးတင်ပြပေးခဲ့တာပါခင်ဗျာ